မင်္ဂလာညနေခင်းပါရှင်။2020ပြည့်နှစ်မတ်လ10ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 18.1925 ရို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းစီစဉ်တွေကိုတော့ခုချောသိန်းနဲ့ကျမအနံလာတို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့တွားရောက်ပါတယ်ကမ္ဘာရေနံစီးတွေနှစ်ပေါင်း30အတွင်းနိုင်ဆုံးထိတနင်္လာနေ့ကကျဆင်းသွားပေမဲ့ဒီကနေ့မှာတော့900ခန့်လုံးပြတ်တက်လာပါတယ်ရှခိုင်ပြည်နယ်မြောက်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာခမ်းမန်းမြန်မာကျပ်ငွေကာလတန်ဖိုး133ဘီလီယံရှိတဲ့မွေးစေဝါတွေနဲ့မွေးစေဝါချက်ပစ္စည်းတွေကိုဖန်ဆီးမိတယ်လို့မြန်မာတမရောက်ကွယ်ဦးစီချုံယုံကတင်ထုတ်ပြန်ပါတယ်ဒီလိုတင်တွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနေခင်းဆက်ပြီးနားဆင်ရမယ့်တင်လွှာတွေထဲမှာတော့တရုတ်နိုင်ငံပြည်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးနေရာကိုရောက်လာတဲ့အီတလီမှာရှိနေတဲ့မြန်မာနိုင်ငံသားတွေအခုညလိုရင်မြန်မာတန်ယုံကိုဆက်သွင်းနိုင်တဲ့အကြောင်
းကျောင်းသားတွေကတော့တန်ယုံနဲ့လည်းသတို့ချိန်ထားတာပေါ့နော်သူတို့မိသားစုတွေနဲ့လည်းဖုန်းကြပါတယ်ကျွန်တော်တန်ယုံကလည်းလိုအပ်တာရှင်အခုညပေးဖို့အဲ့လိုသူတို့
အီတလီဆိုင်ရာမြန်မာတန်ယုံပြောခွင့်ရကပြောကြားလာတဲ့အတူနားဆင်ရမှာပါဒီကနေ့ကုလလူခွင့်ရေးကောင်စီဆွေးနွေးပွဲမှာတော့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့မဲပေးခွင့်တန်းတူရရင်းနဲ့စီရေးပြိပခါတွေကြောင့်ဆွေးနွေးတင်သွင်းချက်နဲ့အတူဒီကနေ့ပြည်ထောင်စုလွှတ်တော်တွင်ဖွဲ့စည်းပုံပေါက်ပြင်ဆင်ဖို့ဥပဒေတွေအနေနဲ့ပြင်ဆင်ရေးမဲခွဲတဲ့ပုံမှန်14ခုမှာနှစ်ခုသာပြင်ဆင်ဖို့အတည်ဖြစ်ခဲ့တယ်ဆိုတဲ့သတင်းလွှာတွေနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့တွားရောက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံသမားလူ8000ကျော်ကူးစက်ခံခဲ့ရပြီးတော့3100ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီပထမဆုံးတွားရောက်တာလည်းဖြစ်ပါတယ်။ဆေးဝါးနှံ့တွင်လည်းလူနာရီကိုတွားရောက်တွေ့ဆုံမှာဖြစ်တယ်လို့ယောဂကကွယ်ထိန်ချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြည့်ရှုစစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံမှာယောဂတဲ့အသည့်19ဦးတွေ့ရှိကြောင်းကျန်းမာရေးတာဝန်ရှိသူတွေကကြေညာခဲ့ပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီအခုလိုတွားရောက်တာပါ။တခြားကမ္ဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်မြင်းမြန်ဆန်ဆန်ကူးစက်နေပေမဲ့တရုတ်နိုင်ငံမှာတော့ကူးစက်မှုနည်းတဲ့နည်းလာတာပါတရုတ်မှာကူးစက်ခံရသူ90ရာခိုင်နှုန်းကတော့ပြန်ပြီးတော့နေထိုင်ကောင်းလာပါပြီယောဂကူးစက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားခဲ့တဲ့တရုတ်တာဝန်ရှိသူတွေကလူစုလူဝေးတွေနဲ့နိုင်ငံတွင်ခီးသွွာလာတာမျိုးမလုပ်ဖို့ကန့်သက်တားမြစ်ထားပြီးတော့မြို့အတော်များများကိုလည်းဝင်ထွက်ပိတ်ထားခဲ့တာပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9000ကျော်နဲ့သေဆုံးသူ460ထက်မနည်းရှိနေတဲ့အီတလီနိုင်ငံကတော့တရုတ်ပြည်ရင်ယောဂကူးစက်သူအများဆုံးဖြစ်ပါတယ်။အစောပိုင်းကတော့နိုင်ငံမြောက်ပိုင်းကိုပဲအီတလီအစိုးရကအသွာလာကန့်သတ်ခဲ့ပေမဲ့လို့အင်္ဂါနေ့မှာတော့လူဦးရေတန်း60ရှိတဲ့တနင်္ဂနွေလုံးကိုခီးသွွာလာခွင့်ကန့်သတ်ပိတ်ပင်လိုက်ပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ရှိသူလူတစ်ယောက်နဲ့နိုင်ငံရေးအစည်းအဝေးတစ်ခုလက်တလောအတူတက်ခဲ့တဲ့လွှတ်တော်အမတ်၄ယောက်တို့ကသူတို့သဘောဆန္ဒနဲ့တီးခြားခွဲပြီးတော့နေနေကြပါတယ်။အဲ့ဒီလွှတ်တော်အမတ်တွေနဲ့လက်ဆွဲနှုတ်ဆက်ပြီးတော့အဲ့ဒီအစည်းအဝေးမှာပဲမိန့်ခွန်းပြောခဲ့တဲ့သမ္မတဒိုနယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသလားဆိုတာကတော့မသိရသေးပါဘူး
။ကမ္ဘာရေနံစင်းလုံးကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တနင်္လာနေ့ကအာဆာဒေတာအစုရှယ်ယာဈေးတွေအကြီးအကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်။ဂျပန်နိုင်ငံကနီကေးကြီးအစုရှယ်ယာညွှန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပြီးမြေနောက်ပိုင်းမှာတိကျကိုင်းနှုန်းလောက်အတက်ပြခဲ့ပြီးဟောင်ကောင်ဟန်ဆန်အညွှန်ကိန်းဟာ1.4%ကိုင်းနှုန်းအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟဲအညွှန်ကိန်းကတော့200ကိုင်းနှုန်းလောက်ဈေးတက်ပါတယ်။ဥရောပဈေးကွက်တွေမှာအစောပိုင်းကအတက်ပြခဲ့တယ်လို့အမေရိကန်ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးတွေလည်းဒီကနေ့ဈေးကွက်ဖွင့်ချိန်မတိုင်ခင်မှာတော့အတက်ပြနေပါတယ်။တနင်္လာနေ့ကတော့ကမ္ဘာတစ်ဝန်းအစုရှယ်ယာဈေးကွက်တွေမှာအတော့ကိုဆိုးရွားတဲ့ဈေးကျဆင်းမှုနဲ့ကြုံခဲ့ရတာပါ။နယူးယောက်အစုရှယ်ယာဈေးကွက်မှာ900ကိုင်းနှုန်းကျော်ဈေးကျခဲ့ပြီးအာရှဈေးကွက်တွေမှာ900ကိုင်းနှုန်းဥရောပဈေးကွက်တွေမှာ800ကိုင်းနှုန်းလောက်အထီးအထီးကျသွားခဲ့တာဖြစ်ပါတယ်။ကမ္ဘာရေနံစင်းဈေးတို့မှာဆန်အဖြစ်သတ်မှတ်ထားတဲ့ Brent ရေနံစင်းဈေးဟာတနင်္လာနေ့က24ရာခိုင်နှုန်းကျဆင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်လာပါတယ်။ရေနံစင်းဈေးအခုလောက်ကျသွားတာဟာ1992ခုနှစ်ပင်လယ်ကွေ့စစ်ပွဲကာလကတည်းကဆိုရင်အဆိုးရွားဆုံးဖြစ်ပြီးရေနံစင်းတစ်စီကိုဒေါ်လာ20အထိကျသွားနိုင်တယ်လို့အမေရိကန်ခြေဆိုင် Goldman Sachs ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးကကြွမ်းကျင်သူတွေကသတိပေးထားပါတယ်
။ကမ္ဘာရေနံစင်းရေနှစ်ပေါင်း30အတွင်းအနှိမ့်ဆုံးထိတနင်္လာနေ့ကကျဆင်းသွားပေမဲ့လို့အင်္ဂါနေ့မှာတော့900ခိုင်နှုန်းဈေးပြန်တက်လာပါတယ်။စီးပွားရေးတွေပြန်ပြီးတော့ဦးမော်လာနိုင်တဲ့အလားအလာတွေပေါ်ရင်းနှီးမြှုပ်နှံသူတွေကလည်းစောင့်ကြည့်နေကြတာပါ။ ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အပေါ်စိုးရိမ်မှုတွေကြောင့်ဈေးမငြိမ်ပဲဝယ်လို့အားတက်ပြီးတော့အခုလိုဈေးတက်လာတာဖြစ်နိုင်တယ်လို့လည်းသုံးသပ်နေကြပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အစုရှယ်ယာဈေးတွေလည်းအကြီးအကျယ်ကျဆင်းနေကြတာပါ။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စီးပွားရေးကိုမထိခိုက်အောင်လို့အသေးချာလှုပ်ကိုင်သွားမယ်လို့တင်းနယ်လာနေကပြောပါတယ်။ဂျပန်နိုင်ငံကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်လာနိုင်တဲ့နိုင်ငံစီးပွားရေးအတွက်အထောက်အကူဖြစ်စေဖို့ဒေါ်လာ4ဘီလျံကျော်ထပ်ပြီးတော့သုံးစွဲဖို့အရာထားပါတယ်။ယန်နန်စိန်းတစီကိုတစ်တရမ6ဒေါ်လာဈေးတက်လာတဲ့အတွက်တစီကို36.1 ဒေါ်လာအထိဈေးအထိပြန်ပြီးတော့ဈေးရလာတာပါ။ American WTI ယန်နန်စိန်းဈေးတွေကလည်းတစီကို3.65ဒေါ်လာအထိဈေးမြင့်ခဲ့ပြီးတော့တစီကို32.8ဒေါ်လာအထိဈေးပြန်ရနေပါတယ်။တနင်္လာနေ့တုန်းကတော့ယန်နန်ဈေးတွေ25ရာခိုင်နှုန်းအထိထိုးကျခဲ့တာပါ။ဒါဟာ2016ခုနှစ် February လနောက်ပိုင်းအနှိမ့်ဆုံးနဲ့ထိုးကျခဲ့တာဖြစ်ပြီးတော့1992ခုနှစ် January လမှာဖြစ်ပွားခဲ့တဲ့ပထမပင်လယ်ကွေ့စစ်ပွဲကာလနောက်ပိုင်းဆိုရင်တော့တရက်ထဲမှာအနှိမ့်ဆုံးအထိဈေးတွေထိုးကျခဲ့တာလည်းဖြစ်ပါတယ်။
အထူးကိုယ်ပိုင်ကိုချုပ်ခွင့်ရဟောင်ကောင်ကျွန်းမှာကိုရိုနာဗိုင်းရပ်စ်အန်ဒရီကြောင့်နောက်ထပ်ပိတ်ပင်ကန့်သတ်တာတွေချမှတ်လိုက်တဲ့အကြောင်းအိုးချိုမှုဂရီလန်ကဒီကနေ့ထင်ကြပါတယ
် The uncertainty in the global situation there are no plans yet to loosen any of the measures that we have put in place
လက်ရှိအချိန်မှာကကမ္ဘာလုံးဆိုင်ရာအခြေအနေဟာရည်ရမှုမရှိသေးတာကြောင့်ချမှတ်ထားတဲ့ကန့်သတ်မှုတွေကိုဖြေလျော့ပေးဖို့အစီအစဉ်မရှိသေးပါဘူးဒါပေမဲ့အခြေအနေကိုနေ့စဉ်နှီးပါသုံးသပ်ဆန်းစစ်သွားရမှာဖြစ်ပြီးအပြောင်းအလဲလုပ်ပြီးဆိုတာနဲ့အကြောင်းကြားမှာဖြစ်ပါတယ်။လက်ရှိမှာကတော့ကမ္ဘာဒေသအများပြားမှာပြန့်နှံ့ကူးစက်နေတဲ့အခြေအနေကြောင့်နောက်ထပ်ကန့်သတ်မှုတွေချမှတ်လိုက်ပါတယ်လို့အုပ်ချုပ်ရေးမှူးကယ်လမ်ကပြောပါတယ်။ကမ္ဘာနေရာအများပြားမှာကိုရိုနာဗိုင်းရပ်စ်ဘူးပြန့်နှံ့ကူးစက်နေတာရဲ့ရိုက်ခတ်မှုတစ်စီတစ်ပိုင်းကြောင့်အာရှဒေသစုရှယ်ယာဇင်းတို့နေစံချိန်တင်ကျဆင်းခဲ့ပြီးတဲ့နောက်မှာပဲကယ်လမ်ရဲ့အခုကြေညာချက်ထွက်လာတာပါ။ဒီတော့တင်မှာပဲစင်ကာပူမှာရောက်နေတဲ့ Costa Fortuna အပျော်စီးသင်္ဘောကြီးပေါ်ကဖြီးတယ်တွေဒီကနေ့မှာကမ်းပေါ်တက်ခွင့်ရသွားကြပါပြီ။ထိုင်းနဲ့မလေးရှားနိုင်ငံတွေကကမ်းကောက်ခွင့်မပြုခဲ့တဲ့ဒီသင်္ဘောကိုစင်ကာပူကစိုက်ကပ်ခွင့်ပေးခဲ့တာပါ။သင်္ဘောပေါ်ကခီးတယ်တူတယောက်မှမအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာပြတာမျိုးမရှိဘူးလို့သင်္ဘောကကြေညာခဲ့တဲ့အကြောင်းစင်ကာပူစိတ်ကန်းအာဏာပိုင်နဲ့ခီးသွွာလာရေးဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒီမော်ဘောကခီးတယ်တွေအားလုံးကိုအစောပိုင်းမှာကိုပူချင်းတိုင်းတာစစ်ဆေးခဲ့တယ်လို့ဒီသင်းမော်ဘောမတက်ခင်အရင်ကခီးသွားခဲ့ဘူးတဲ့နောက်ကြောင်းကိုလည်းစစ်ဆေးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီသင်းမော်ဟာစင်ကာပူကနေလွန်ခဲ့တဲ့သတင်းတစ်ပတ်မတ်လ3ရက်နေ့ကထွက်သွားတာဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာရဲ့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်လွိုက်ခမ်းကျေးရွာမှာခမန်းကျေးမြန်မာကျပ်ငွေကာလာတန်ဖိုး173 ဘီလီယံရှိတဲ့မူရစ်ဆေးဝါးတွေမူရစ်ဆေးဝါးချက်ပစ္စည်းတွေကိုဖမ်းဆီးမိတယ်လို့မြန်မာတပ်မတော်ကကွယ်ရေးဦးစီးချုံရုံးကမတ်လ9ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။လွိုက်ခမ်းကျေးရွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဦးချမ်းဘောပိုင်အိမ်ကနေ WY စရမ်းပါဆေးကြွဆေးပြားတွေ88မြင်းဆောင်တစ်စရမ်းမှာပန်းရောင်ဆေးကြွဆေးပြားတွေအပါအဝင်မူရစ်ဆေးဝါးချက်ရမှာတုံးတဲ့အခြားဆက်ဆက်ပစ္စည်းမျိုးစုံကိုဖမ်းဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဦးလျော်အပိုင်နေအိမ်ကလေခမန်းကလာကြံွေတံပိုး 3.9 ဘီလီယံကျော်တံပိုးရှိတဲ့အလားတူစိတ်ကြွားဆေးပြား78သိန်းကျော်ဘိန်းဖြူ 1420 ဂရမ်နဲ့မူရစ်ဆေးချက်ရမှာသုံးတဲ့အခြားဆက်ဆက်ပစ္စည်းမျိုးစုံကိုပိုင်ရှင်မဲ့အဖြစ်ဖန်ဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။အိမ်ရှင်ဦးလျော်အဲကတော့ထွက်ပြေးတိမ်းရှောင်နေပါတယ်။ကုတ်ခိုင်မြို့နယ်ထက်ကကောင်းခါနဲ့လွိုက်ခမ်းရွာအနီးပတ်ဝန်းကျင်ဒေသကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ28ရက်နေ့ကနေတိလ10ရက်နေ့ထိအနေမြေရှင်းလင်းခဲ့တာမှာတော့မူရစ်ဆေးဝါးတွေအပြင်လက်နက်မျိုးစုံကိုပါဖန်ဆီးမိခဲ့တယ်လို့လည်းမြန်မာတပ်မတော်ကကွယ်ရေးဦးစီးချုံရုံးကမတ်လ10ရက်နေ့မှာတရင်ထုတ်ပြန်ထားပါတယ်။အခုလိုရှာဖွေဖန်ဆီးမိတဲ့အထက်မှာစိတ်ကြွဆေးပြားမျိုးစုံ၊ဘိန်းဖြူ၊ဘိန်းညို၊ဘိန်းဖြူခဲ၊ဘိန်းစီခဲ၊ဆေးပြားမုံ၊ဘိန်းစိမ့်နဲ့ဆေးဝါးချက်ပစ္စည်းမျိုးစုံအပါအဝင်စုစုပေါင်းမြန်မာကျပ်ငွေခန့်မှန်းတန်ဖိုး144 ဘီလီယံကျော်ဖို့ရှိတဲ့အကြောင်းလည်းတရင်ထုတ်ပြန်ထားပါတယ်
။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုပြီးရှင်ပြိုင်မဲ့သမ္မတလောင်းအတွက်ပါတီတွင်အကြိုရွေးချယ်ပွဲတွေလုပ်နေတာမှာဒီကနေ့အင်္ဂါနေ့မှာတော့မီရှိဂန်ပြည်နယ်အပါအဝင်ပြည်နယ်6ခုမှာအကြိုရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်။ဒီကနေ့အကြိုရွေးချယ်ပွဲလုပ်မဲ့ပြည်နယ်6ခုထဲမှာမီရှိဂန်ပြည်နယ်ဟာအကြီးဆုံးဖြစ်ပြီးတော့လက်ရှိချိန်ထိထွက်ထားတဲ့လူထုစစ်တမ်းတွေအရဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကဗမွန်ပြည်နယ်အထက်တော်မတ်ဘာနီဆန်ဒါစ်နဲ့ထောက်ခံမှုပိုရထားပါတယ်။2016ခုနှစ်မှာမစ္စတာဆန်ဒါစ်နဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့မီရှိဂန်ပြည်နယ်မှာရှင်ပြိုင်ခဲ့ချိန်တုန်းကတော့မစ္စတာဆန်ဒါစ်အနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့မစ္စတာဘိုင်ဒန်ကဆယ်ရာခိုင်နှုန်းထက်မနည်းထောက်ခံမှုပိုရနေတာပါ။ ဒီကနေ့အကြိုရွေးချယ်ပွဲလုပ်မဲ့တခြားပြည်နယ်တွေကတော့ဝါရှင်တန်မစ်ဆိုရီမစ်ဆစ်ဆစ်ပီအိုက်ဒါဟိုနဲ့မြောက်ဒါကိုတာပြည်နယ်တွေဖြစ်ပါတယ်ပြီးခဲ့တဲ့မလ3ရက်နေ့လုံကပြည်နယ်14ခုမှာ Super Tuesday အကြိုရွေးချယ်ပွဲတွေလုပ်ခဲ့ပြီးခဲ့ကဆိုရင်အခုအကြိုရွေးချယ်ပွဲတွေဟာပထမဆုံးပြန်ကျင်းပတဲ့ရွေးချယ်ပွဲတွေဖြစ်ပါတယ်အဲ့ဒီ Super Tuesday အကြိုရွေးချယ်ပွဲတွေမှာတော့ Mr. Biden ကပြည်နယ်10ခုမှာအနိုင်ရပြီး Mr. Sanders ကကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်4ခုမှာအနိုင်ရခဲ့ပါတယ်
ကမ္ဘာနဲ့တဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်ရေနံစည်တွေကျဆင်းနေတယ်လို့စစ်ကွက်စီးပွားရေးကထိခိုက်နေတဲ့အပေါ်အမေရိကသမ္မတထရမ့်ကပြဿနာကိုသိအရေးမကြီးတရားရှော့ဖို့ပြောဆိုလိုက်ပါတယ်။အမေရိကမှာမနေ့တနင်္လာနေ့ကအစိုးရစစ်ကွက်စပ်ဖွင့်ခြင်းမှာပဲ S&P 500ညွန်ကိန်းက900ခန့်လုံးကျခဲ့တာပါ။ဓာတ်ဆီကျတာကကောင်းတဲ့အချက်ဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်လို့လည်းဒီမားတွေကြောင့်လူတွေအထိတ်တလန့်ဖြစ်ရတယ်လို့သမ္မတထရမ့်ကတွစ်တာပေါ်မှာရေးသားခဲ့ပါတယ်။တနင်္လာနေ့တုန်းကတော့သမ္မတထရမ့်ကစစ်ပွားရေးအကြံပေးပညာရှင်နဲ့တွေ့ဆုံပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စစ်ပွားရေးအပေါ်ရိုက်ခတ်နိုင်ခြေကိုဆွေးနွေးခဲ့ပါသမ္မတထရမ့်ကသူ့အနေနဲ့ဒီရောဂါပြန့်နှံ့မှုကြောင့်ရပ်ခတ်လာနိုင်တဲ့ကိစ္စတွေပေါ်တိတ်ကောင်းတဲ့အစီအစဉ်တွေလုပ်ထားတယ်လို့ပြောဆိုသွားပါတယ်။လက်ရှိအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ600ကျော်လာပြီးတော့သေဆုံးသူ26ဦးရှိနေတဲ့အပေါ်မှာလည်းဒီမိုကရက်လွတ်တော်အမတ်ဘာနီဆန်ဒါကတော့သမ္မတအစိုးရရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခဲ့ပါတယ်။သမ္မတထရမ့်ကဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အတိတ်အနေကိုခံမနိုင်စွမ်းမရှိသလိုသူ့ရဲ့လက်လွတ်စပယ်ပြောဆိုနေတာတွေကြောင့်လည်းပြည်သူတွေနဲ့တကမ္ဘာလုံးကလူတွေစုဝေးစွာဖြစ်ပြီးတော့စိတ်ရှုပ်ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံစစ်အခြေစိုက်စခန်းနှစ်ခုကနေအမေရိကန်တပ်ဖွဲ့တွေကိုစာပြီးရုတ်သိမ်းနေပြီလို့အမေရိကန်တာဝန်ရှိသူတူကဒီကနေ့ပြောပါတယ်တိုက်ပွဲတွေကြေကြေပြန့်ပြန့်ဆက်ဖြစ်နေပြီးနိုင်ငံရေးအကြတဲ့နဲ့ကြုံနေရချိန်အာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့အစည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေဒီကနေ့စတင်မှုရှိနေချိန်မှာပဲအမေရိကန်တပ်တွေစာပြီးရုတ်သိမ်းနေတဲ့အကြောင်းပြောတာပါအမေရိကန်နဲ့တာလီဘန်အဖွဲ့အစည်းပြီးခဲ့တဲ့လကကာတာနိုင်ငံဒူဟာမြို့မှာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရတာလီဘန်အဖွဲ့အနေနဲ့လုံခြုံရေးဆိုင်ရာကတိကဝတ်တွေကိုထိန်းသိမ်းသွားမယ်ဆိုရင်အာဖဂန်နစ္စတန်မှာရှိတဲ့ပြည်ပတပ်ဖွဲ့တွေကိုဆလီလာတွင်ယူသိမ်းပေးရမှာဖြစ်ပါတယ်။သဘောတူညီချက်အရလက်ရှိအမေရိကန်တပ်ဖွဲ့ဝင်အစီအတွေ12,000လောက်ကနေဇူလိုင်လလည်းနောက်ဆုံးထားပြီးကနအူးအဆင့်မှာ8,600အထိလျှော့ချဖို့နဲ့အာဖဂန်နိုင်ငံတဝန်းအမေရိကန်စစ်အခြေစိုက်စခန်း20လောက်ထဲက5ခုကိုပိတ်ပစ်ရမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟော်မန်ပြည်နယ်ရဲ့မြို့တော်လက်စကာဂါမှာရှိတဲ့စစ်အခြေစိုက်စခန်းနဲ့အရှေ့ပိုင်းကဟီဘရက်ပြည်နယ်မှာရှိတဲ့နောက်ထပ်အခြေစိုက်စခန်းတစ်ခုကနေတပ်ဖွဲ့တွေစာပြီးရုတ်သိမ်းနေတဲ့အကြောင်းမိမဖော်လိုတဲ့အမေရိကန်တာဝန်ရှိသူတူက AFP သတင်းဌာနကိုပြောတာပါ။ဟော်မန်ပြည်နယ်နဲ့အိန္ဒိချင်းကန်ဒါဟာပြည်နယ်တို့ဟာတာလီဘန်တပ်ဖွဲ့တွေရဲ့အခိုင်အမာနေရာတွေဖြစ်ပြီးဆက်ရှိနှစ်ကြာစစ်ပွဲတွင်တာလီဘန်တွေနဲ့အမေရိကန်ပြည်ထောင်စုတပ်ဖွဲ့တွေကြားအပြင်းထန်ဆုံးတိုက်ပွဲတို့ဖြစ်ခဲ့တဲ့ဒေသတွေပါခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးသွားကြတာပါရှင်။အခုညနေခင်းဆက်ပြီးတော့နားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလှော်တွေထဲမှာတော့အရင်ဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနေရာကိုရောက်လာနေတဲ့အီတလီနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုတန်ယုံကဘယ်လိုအကူအညီပေးမလဲဆိုတာကြည့်ကြရအောင်ပါရှင်။COVID-19 ကူးစက်မှုနှုန်းနဲ့ဒီသေဆုံးမှုနှုန်းဒုတိယအမြင့်ဆုံးဖြစ်လာနေတဲ့အီတလီနိုင်ငံမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေအခုညလိုအပ်လာခဲ့ရင်မြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားဖို့တန်ယုံတာဝန်ရှိသူကပြောပါတယ်။လက်ရှိအချိန်ထိတော့အီတလီမှာရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူရှိပြီဆိုတဲ့သတင်းမျိုးမထွက်လာသေးပါဘူး။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မတ်ဆုစုကဆက်ပြောပြပါမယ်ရှင်။
COVID-19 ရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်အီတလီနိုင်ငံဟာသေဆုံးသူနဲ့ရောဂါကူးစက်ခံရသူဒုတိယအများဆုံးနေရာမှာရှိနေတာဖြစ်ပြီးအဲ့ဒီမှာမြန်မာနိုင်ငံသား300ကျော်ရှိပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကိုထိ ंछ ုပ်တဲ့အနေနဲ့အီတလီအစိုးရကတနိုင်ငံလုံးအတိုင်းအတာအရေးပေါ်အခြေအနေသတ်မှတ်လိုက်ပြီးခရီးသွားလာခွင့်ကိုမနေ့ကညမှာပဲပိတ်ပင်လိုက်ပါတယ်။အခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အီတလီနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့အခုချိန်ထိဒီရောဂါပိုးကူးစက်တာမရှိသေးဘူးလို့ရောမမျိုးအခြေဆိုင်မြန်မာတန်ယုံတာဝန်ရှိသူက VOA ကိုပြောပါတယ်
ကျွန်တော်တို့မြန်မာတော့ဖြစ်တဲ့သူတော့မရှိသေးဘူးကြာတော့ကျတော့မကြားသေးဘူးပေါ့နော်ကျွန်တော်တို့လည်းမြန်မာတွေကိုဆက်သွယ်ပြီးတော့ဘယ်လိုရှိတဲ့အစားအသောက်တရားတာကောင်းကျွန်မကပါရှိတဲ့ပါနာတော့သူတို့ကတော့ကျွန်တော်တို့ဝယ်ထားတဲ့တန်လို့စီလို့ဒီမှာတော့ရနိုင်တဲ့အစားအသောက်တွေကိုကြားကြရဝယ်ထားကြတယ်အိမ်မှာပေါ့နော်ထိပ်ပြီးတော့ထိတ်နှံ့တော့လည်းရှိပေါ့နော်ဒါနဲ့အပြင်းလေးပါးအထွက်နေတယ်မသွားဖြစ်တာကြတာကိုအိမ်မှာပဲနေတာပေါ့အဲ့လိုပဲရှိတယ်
ဒီကနေ့ညနေခင်းစီးရင်အရာအီတလီနိုင်ငံမှာကိုရိုနာရောဂါပိုးကူးစက်ခံရသူ9,100ကျော်ရှိနေပြီးသေဆုံးသူကတော့463ဦးရှိသွားပါပြီ။တန်ယုံအနေနဲ့မြန်မာနိုင်ငံသားတွေနဲ့အဆက်အသွယ်ပုံမှန်ရှိနေပြီးသူတို့လိုအပ်တဲ့အခက်အခဲတွေရှိလာရင်တန်ယုံကိုအကြောင်းကြားပေးဖို့တာဝန်ရှိသူကအခုလိုပြောပါတယ်။
ကျောင်းသားတွေကတော့တန်ကျုံနဲ့လည်းသူတို့ချိန်ထားတာပေါ့နော်သူတို့မိသားစုတွေနဲ့လည်းဖုန်းကြပါတယ်ကျွန်တော်တန်ကျုံကလည်းလိုအပ်တာချင်းအကူအညီပေးဖို့အဲ့လိုသူတို့လိုအပ်တဲ့အခက်အခဲတွေပြောဖို့ဆိုပြီးကျွန်တော်တို့ page မှာလည်းတင်ထားတယ်ကျွန်တော်တို့လည်းဆက်သွယ်အမြဲတမ်းရှိတယ်သူလိုတဲ့ဟာဒီဘမတ်တို့ကျဲတို့ဝယ်လို့ပြရတဲ့ဟာကိုကျွန်တော်တို့တွေပို့ပေးတဲ့လူတွေရှိတယ်အကုန်လုံးတော့လည်းဒီမှာဝယ်လို့မရဘူးအဲ့ဒါလေးတော့ဆက်သွယ်ပြီးတော့လုပ်ပေးနေပါတယ်သူတို့တွေလည်းအပြင်မထွက်ဖို့ပေါ့နော်လိုအပ်တာရှိလို့ချင်းတန်ကျုံဆက်သွယ်ဖို့အဲ့လိုတော့ပြောထားပါတယ်
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း114နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ10ရက်ညနေခင်းစီးရင်အရလူပေါင်း3,000ကျော်ကူးစက်ခံထားရပါတယ်။စုစုပေါင်းသေဆုံးသူကတော့4,000ကျော်သွားပြီဖြစ်ပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။
COVID-19 ရောဂါကဘာပါကျေပြန့်လာတဲ့အချိန်ကလူလူကြားမှာထိတ်လန့်စိုးရိမ်မှုတွေလည်းတိုးထွက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာဝေးရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာဝေးရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလား။လူလူကရောဒီရောဂါပိုးပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာဝေးရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုဏ်တွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှိနေကိုကြိုဆိုပါတယ်ခင်ဗျာ။
ဒီနေ့ည9နာရီခွဲမှာဒီကိုရိုနာဗိုင်းရပ်စ်မြန်မာပြည်တွင်းမှာထပ်ဟိုကာကွယ်ထိန်းချုပ်ရေးအကြောင်းဆွေးနွေးလိုတယ်ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့ဒီကနေ့လူခွင့်ရေးကောင်စီမှာမြန်မာပြည်အကြောင်းဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာအခုနှစ်ဟာထွေထွေရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမို့လွတ်လပ်စွာပြောဆိုခွင့်နဲ့မဲပေးခွင့်တွေတန်းတူရရှိရေးအတွက်နိုင်ငံတကာအနေနဲ့အထူးစောင့်ကြည့်အခက်ဖြတ်ကြရမယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောပါရယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့လက်ရှိရိုဟင်ဂျာနေရပ်ပြန်ရေးကိစ္စအပြင်လက်ရှိဖြစ်နေတဲ့စစ်ရေးပြိပက္ခတွေကြောင့်ရခိုင်ဒေသခံတွေအတွက်အင်မတန်စိုးရိမ်စရာဖြစ်နေတယ်လို့လည်းကုလအထူးကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီကိုပြောသွားပါရယ်။လူ့အခွင့်အရေးကောင်စီအတွင်းမြန်မာအရေးနဲ့ပတ်သက်ဒီကနေ့ပြောဆိုဆွေးနွေးချက်တွေကိုကိုသားညွန့်ဦးကဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာနိုင်ငံမှာဒီနှစ်ထဲလုံးမဲ့အထူးထူးရွေးကောက်ပွဲအချိန်ကြီးလာတဲ့အမျှလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာမဲပေးခွင့်အနေနဲ့ပတ်သက်လို့နိုင်ငံတော်များများရဲ့စိုးရိမ်မှုတွေတိုးလာတာကိုဒီကနေ့လူခွင့်ရေးကောင်စီဆွေးနွေးချက်တွေမှာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အခုနှစ်အခြေအနေကိုနိုင်ငံတကာအနေနဲ့အထူးစောင့်ကြည့်သွားလိမ့်မယ်လို့ကုလထုကုစလေရန်ဟီလီကပြောဆိုပါတယ
်။ This is a very important year for Myanmar.And as we have seen, there has been increase in the number of politically motivated
arrests. နိုင်ငံရေးပြောကားနဲ့ဖမ်းဆီးမှုတော်များများရှိခဲ့တာတွေ့ရပါတယ်။မနစ်ကနဲ့ဒီနှစ်ဆိုရင်ဒီအရေးအတွက်ကတိုးလာပါတယ်။လက်ရှိမှာနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့ဖမ်းခံထားရသူ648ယောက်ရှိပါတယ်။သူတို့ဟာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းခံရသူတွေပါ။ဆန္ဒပြတဲ့ခြေရွာသားတွေပါတယ်။ဆက်ယုံတွေ၊ကြောင်မီးသွေးစီမံကိန်းတွေနဲ့တဘာဝပတ်ဝန်းကျင်ညဉ့်ညားမှုတွေကိုစန့်ကျင်လှုပ်ရှားတဲ့စုတောင်းပွဲလုပ်သူတွေပါပါတယ်။များသောအားဖြင့်တော့မြေသိမ်း၊ရာသိမ်းတွေဖြစ်တဲ့တိုင်းရင်းသားဒေသတွေကပါသူတို့မြေတွေသိမ်းယူခံရတာတွေကိုဆန္ဒပြကြသလိုအဲဒီကသူတို့လူမှုအတိုင်းအဝိုင်းကိုထိခိုက်စေတဲ့သူတို့နဲ့လည်းပွပွင့်လင်းလင်းတိုင်ပင်မှုမရှိတဲ့စီမံကိန်းကြီးတွေကိုရပ်ဖို့ဆန္ဒပြကြတာပါ
မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်တော့ဒီလူသားတူအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုလို့ယူဆရတဲ့ကျူးလွန်မှုတွေထပ်မဖြစ်လာဖို့အတွက်နိုင်ငံတကာအနေနဲ့ညီညွတ်ညွတ်နဲ့ဆောင်ရွက်သွားဖို့လိုမယ်လို့လည်းကုလထုကုစလေကသတိပေးပါတယ်အထူးသဖြင့်ကတော့ဒီ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ချမှတ်ခဲ့တဲ့ဂျားဖြတ်အစီအမံတွေကိုမြန်မာအစိုးရအနေနဲ့လိုက်နာလေးစားဖို့နဲ့ပြီးခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ဖို့လူညွှန်းကောင်စီကိုဝိုင်းပြီးတော့ဖိအားပေးကြဖို့သူကတိုက်တွန်းပါလေမြန်မာအင်ဒီဂျင်တရုတ်နိုင်ငံကတော့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေကိုနားလည်ဖို့နဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာကိုလေးစားဖို့လို့ပြောပြီးတော့မြန်မာဘက်ကနေပြီးတော့ခုခံကာကွယ်ပေးခဲ့ပါတယ်
The international community should respect Myanmar's sovereignty. မြန်မာနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာကိုလေးစားပြီးတော့
လူ့အခွင့်အရေးတိုးတက်ဖို့အတွက်မြန်မာအစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေအောင်မြင်မှုတွေကိုအတိအမှတ်ပြုသင့်ပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်ချက်တွေကိုလည်းထက်တွေ့ရပါမယ်။
ဒါပေမဲ့လည်းမလေးရှားလိုမျိုးမြန်မာနဲ့ဒေသအတွင်းကနီးကပ်တဲ့နိုင်ငံချို့ကတော့ရခိုင်ပြည်ထနာဟာဒေသကိုပါရိုက်ခတ်မှုရှိနေတာမို့လို့ဒါဟာအလျင်စလိုကိုဖြစ်ရှင်းရမယ်လို့ဆိုနေပါတယ
် The long ongoing crisis in Rakhine State has
ရခိုင်ပြည်နယ်အတွင်းအချိန်တော်ကြာကလေးကဖြစ်နေတဲ့အတွက်လည်းဒီဟာကြီးမားတဲ့ရွှေပြောင်းအခြေချမှုတွေကိုဖြစ်စေပြီးအဲ့ဒီကိစ္စဟာမလေးရှားအပါအဝင်အင်းကြီးချင်းတွေကိုရိုက်ခတ်လာပါတယ်ဒီအခြေတဲကိုဖြစ်ရှင်းဖို့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေအရေးပေါ်လိုအပ်နေပါတယ
်။ဥရောပနိုင်ငံတွေဘက်ကတော့ယူကောက်ပွဲနီးလာတာနဲ့အမျှလွတ်လပ်စွာပြောဆိုခွင့်တွေကိုပိတ်ပင်တာမျိုးတွေကိုပို့ပြီးတော့စိုးရိမ်နေကြပါတယ်။ဘရစ်ရှားတန်ကူစလေကတော့ရခိုင်နဲ့ချင်းကအင်တာနက်ပိတ်ပင်တာမျိုးဟာလူခွင့်ချိုးဖောက်မှုသတင်းတွေကိုပိတ်ပင်တာမျိုးဖြစ်နေတယ်လို့သူကထောက်ပြပါတယ
်။ The UK is alarmed by growing restrictions on freedom of expression.
We urge the Myanmar government to
lift the internet shutdown in Rakhine and Chin states. ရခိုင်နဲ့ချင်းက
အင်တာနက်ပြတ်တောက်မှုတွေကိုပြန်ရုပ်ဖို့ဆိုရမှာတိုက်တွန်းပါတယ်။ဒီလိုကန့်သက်တာဟာလူခွင့်ချိုးဖောက်မှုသတင်းတွေကိုပိတ်ပင်နှောက်ယှက်ရရောက်တယ်လို့အဲ့ဒီကဒေတာကန်တွေရဲ့ဘဝအတွက်လည်းအများကြီးထိခိုက်နှစ်နာစေပါတယ
်နိုင်ငံတော်များများကဒီရိုဝင်ဂျာရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေပြောပြီးဒီအရေးယူဖို့ကိစ္စမှာမတူတဲ့သဘောထားတွေရှိပေမဲ့အားလုံးရဲ့တူညီမှုကတော့ရိုဝင်ဂျာတွေနေရာပြောင်းရေးကိုမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဖြစ်ပါတယ်ရိုဝင်ဂျာအုံလုံးလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းဒီနေရာပြောင်းရေးကိုမူအားဖြစ်လက်ခံထားပြီးမြင်အောင်မြင်မြင်တော့ဆောင်းနိုင်တာမျိုးမရှိသေးပါဘူးအခုဒီကနေ့ဆွေးနွေးပွဲကတော့ဒီကုလထုကုစလေမစ္စယန်ဟီလီရဲ့တင်ပြချက်တွေပေါ်မှာအဓိကထားဆွေးနွေးတာဖြစ်ပြီးတော့မစ္စယန်ဟီလီအတွက်လည်းဒါဟာမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့နောက်ဆုံးဒီလူခွင့်ကောင်စီမှာတင်ပြခြင်းဖြစ်ပါတယ်။သူဟာ2014ခုနှစ်ကလေးကတာဝန်ယူလာတာဖြစ်ပြီးတော့အခုသက်တမ်းကုန်ဆုံးလို့အသစ်တစ်ယောက်ကိုခန့်အပ်တော်မှာဖြစ်ပါတယ်။သူတာဝန်ယူစဉ်ကာလအတွင်းမှာမြန်မာနိုင်ငံမှာဒီမိုဆီအသွင်ကူးပြောင်းမှုအခြေအနေကိုသူကိုယ်တိုင်ကြုံတွေ့ခဲ့ရတာပါ။
However, very sadly, I now have come to realize that there remains a long way to go.
အတော်လောက်ရအောင်မယ်ဆိုတာကျွန်မသဘောပေါက်လာပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းကမူအားဖြင့်ခိုင်ခိုင်မာမာရပ်တည်ပြီးတော့ထောက်ခံနေခြင်းအဖြစ်မြန်မာနိုင်ငံဟာလူ့အခွင့်အရေးပြည့်ဝတဲ့ဒီမိုကရေစီနိုင်ငံကိုအသွင်ကူးပြောင်းနိုင်မယ်ဆိုတာကျွန်မယုံကြည်ထားပါတယ်
။သက်တမ်းကုန်သွားတဲ့ဒီမစ္စယန်ဟီလီနေရာမှာတော့ American အောက်လွှတ်တော်အမတ်ဟောင်း Tom Andrews ကိုအမျိုးစင်းတင်သွင်းထားပြီးတော့အခုဒီလုံနေတဲ့လူ့အခွင့်အရေးညီလာခံအတွင်းမှာဒီပြုဆုံးဖြတ်ဖို့ရှိနေပါတယ်ခင်ဗျာ
။ကိုတန်းညုံပြောပြခဲ့တဲ့ဒီကနေ့လူ့အခွင့်အရေးကောင်စီကမြန်မာရေးတင်ပြဆွေးနွေးချက်တွေကို VOA Facebook စာမျက်နှာမှာဖြစ်စေ VOA ရဲ့ website မှာဖြစ်စေပြန်ပြီးတော့နာဆင်ဖတ်ရှုနိုင်ပါတယ်။အခုဖွဲ့စည်းပုံပြင်ဆင်ရေးဘယ်ပုံမှန်တွေအတည်ပြုနိုင်ခဲ့တယ်လဲဆိုတာပြောပြပါမယ်ရှင်။2008ဖွဲ့စည်းပုံအခြေခံဥပဒေဒုတိယကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းပါပုံမှန်14ခုကိုဒီကနေ့မဲခွဲဆုံးဖြတ်တာမှပုံမှန်နှစ်ခုပဲထောက်ခံမဲ့အများစုနဲ့ပြင်ဆင်ဖို့အတည်ဖြစ်ပါတယ်ပြင်ဆင်ဖို့တင်ထားတဲ့ထဲကတပ်မတော်ရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကတော့လိုအပ်တဲ့ထောက်ခံမဲ့မရတဲ့အတွက်အရေးနိုင်သွားပါတယ်ပြည်ထောင်စုလွှတ်တော်အတွင်းဒီကနေ့မဲခွဲဆုံးဖြတ်ခဲ့ကြတဲ့အခြေအနေပေါ်မှာလေ့လာသူတွေရဲ့မှတ်ချက်တွေနဲ့အတူ VOA သတင်းတောက်မတ်မီခါကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့မဲခွဲဆုံးဖြတ်တဲ့ပုံမှားတွေထဲမှာအိုမင်းမဆွမ်းဆိုတဲ့စာသားကိုတက်ကြီးရွယ်ဦးဆိုတာနဲ့အစားထိုးပြင်ဆင်တာမတန်မဆွမ်းဆိုတာကိုမတန်ဆွမ်းလို့အစားထိုးပြင်ဆင်တာစတဲ့ပုံမှားနှစ်ခုပဲအတည်ပြခဲ့ကြောင်းပြည်အောင်စုလွတ်တော်နိုင်ကဥတီခွန်မြက်ကအခုလိုကြေညာသွားခဲ့ပါတယ
်ပုံမှား30နဲ့ပုံမှားခွဲကကြီးပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ့984မင်းဖြစ်ပါတယ်85ရာခိုင်နှုန်းကျော်ထောက်ခံတဲ့အတွက်ပြင်ဆင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအတည်ပြုကြေညာပါတယ်ပုံမှန်30နဲ့ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ986မဲဖြစ်ပါတယ်85ရာခိုင်နှုန်းကျော်ထောက်ခံတဲ့အတွက်ပြင်ဆင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအတည်ပြုကြေညာပါတယ
်ကျန်တဲ့ပုံမှန်တွေကတော့လိုအပ်တဲ့ထောက်ခံမှုအလုံးလောက်မရတဲ့အတွက်ပြင်ဆင်ရေးမကြခဲ့ပါဘူးဒီကနေ့ပြည်တော်စုလွတ်တော်အစည်းအဝေးတက်သူ633ရှိပြီးခွင့်ယူတဲ့သူက22ဦးရှိခဲ့ပါတယ်။လက်ရှိပြည်တော်စုလွတ်တော်မှာကိုယ်စားလှယ်စုစုပေါင်း900နီးပါးရှိနေပြီးထောက်ခံမဲ85ရာခိုင်နှုန်းရမှပြင်နိုင်မဲ့ပုံမှန်တွေအတွက်ကိုယ်စားလှယ်အယောက်900ရဲ့ထောက်ခံမဲရဖို့လိုအပ်ပါတယ်။ပြည်တော်စုလွတ်တော်မှာ NLD လွတ်တော်ကိုယ်စားလှယ်380ဦးရှိပြီးတက်မတော်သားလွတ်တော်ကိုယ်စားလှယ်က166ဦးတိုင်းရင်းသားပါတီတွေအခြားပါတီတွေနဲ့တတိပုဂ္ဂလတွေကစုစုပေါင်း68ဦးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက40ဦးရှိနေတာဖြစ်လို့ NLD အနေနဲ့ပြင်ဆင်ခြင်းနဲ့ပုံမှန်တွေပြင်နိုင်ဖို့ဆိုရင်သူ့ကိုယ်စားလှယ်တွေရဲ့မဲအပြင်နောက်ထပ်မဲ100ကျော်လိုအပ်နေတာဖြစ်ပါတယ်ဒီကနေ့မဲခွဲမှုနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကဥဖေတန်းကတော့ပြင်ဆင်ရေးမှာဆွေးနွေးမှုရလဒ်တွေမကောင်းခဲ့တာမို့ညှို့လင့်စရာမရှိဘူးလို့ဆိုလိုက်ပါတယ်
အကောင်လုံး130ခန်းချက်အဲ့ဒါကိုဆွေးနွေးခဲ့တဲ့အချိန်ကာလမှာတိချင်းအားဖြင့်ဒီဘက်ကတင်တဲ့ပုံမှန်ကိုဘက်ကကန့်ကွက် ဘုဖက်ကတင်တဲ့ပုံမှာကိုဒီဖက်ကကံွယ်အဲ့လိုအနေထားမျိုးပဲတွေ့ခဲ့တယ်ဘယ်ပုံမှာမှကျွန်တော်တို့ထောက်ခံပါတယ်တစ်ဖက်ကိုတစ်ဖက်အဲ့လိုမျိုးကျွန်တော်တို့မတွေ့ရဘူးဒါပေမဲ့ပုံမှာမှအကြည့်လာကြအကြောင်းမရှိဘူးလို့မြင်တယ်နောက်ဆွေးနွေးကြရလာကတော့ဟိုလုံးဝမကောင်းပါဘူးသူတို့အနေနဲ့တော့မဲခွဲတဲ့အခါမှာနည်းနည်းများပြောင်းလဲလာမလားဆိုတဲ့ပုံစံမျိုးနဲ့အဲ့ဒီစာရေးစာတမ ပဲဆွေးနွေးနေကြတာမြင်တော့လေကျွန်တော်တို့ကတော့ဘယ်ပုံမှန်မှအတိဖြစ်လာကြအကြောင်းမရှိဘူးလို့မြင်ပါတယ
်နိုင်ငံရေးလေးလာစောင့်ကြည့်သူတဦးဖြစ်တဲ့ဦးမင်းခင်ကလည်းNLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ညှိနှိုင်းလှုပ်ဆောင်မှုမရှိတဲ့အပေါ်ထောက်ပြဝေဖန်သွားခဲ့ပါတယ
်။300မကျော်သေး300ကျော်နေရှိတယ်။အဲ့ဒါကြီးကြတော့ဒါတိုင်းရင်းသားပါတီတွေဘက်ကဒီပြင်ချက်ကိုသဘောမတူဆိုတဲ့အသေးပင်ရောက်တယ်လေ။သူတက်တကကန့်ကွက်နေဆိုတာပြည်ပသား။အဲ့တော့အရင်းကြီးတဲ့ချက်တွေအားလုံးကိုပြင်နိုင်မှာမဟုတ်ဘူးဆိုတာလေပြည်ပသား။နိုင်ငံကြီးကဒါလို့အကျိုးမြတ်ရှိမယ်ဆိုတာဆိုရမယ်ကိုယ့်ရဲ့ဒီချက်ကိုပြလိုက်လေနော်တဲ့ရဲ့ဒီချက်ပေါ်လေလေနော်အကြောင်းအကျိုးတွေကိုဟလာလူများပြအောင်ဆင်ခဲ့အောင်နော်ဒီစဉ်းစားဆင်ခဲ့အောင်လုပ်ပြနိုင်လေရှေ့တယ်လို့ဆက်သွားကြမယ်ဆိုနေမှာအနည်းဆုံးဒီဖွဲ့စည်းပုံအခြေခံတွေကိုဟလာပထမတစ်ဆင့်ဖြစ်ဖြစ်နော်ပြင်ဆင်နိုင်ရင်တည်းတိုင်းနာနဲ့ဆက်ကျဲပြီးတော့ဒီအတူတူပြူလာနိုင်လေဆိုရဲအမြတ်ကူရနိုင်ပြီ။ဒါပေမဲ့အဲ့ဒီအမြတ်ကတော့လုံးဝမရဘူးလို့ပြောလို့ရတယ
်။မလ17ရက်နေ့ဗုဒ္ဓဟူးနေ့မှာတော့ဖွဲ့စည်းပုံပုံမှ436ကနဲ့အကျုံးဝင်တဲ့ပုံမှနဲ့ပုံမှခွဲ15ခုစုစည်းတင်ပြထားတဲ့ပြင်ဆင်ချက်တွေကိုဆက်ပြီးမဲခွဲသွားမှာဖြစ်ပါရဲ့ရှင်
။မိခပြောပြခဲ့တာပါရှင်။နောက်2နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုအင်ကန်နေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့တွားရောက်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတဝါလူ10000ကျော်ကူးစက်ခံခဲ့ရပြီးတော့3100ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီပထမဆုံးတွားရောက်တာပါဆေးဝါးနှံ့နေတဲ့လူနာတွေကိုသမ္မတရှီတွားရောက်တွေ့ဆုံမှာဖြစ်တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြီးစုစစ်ဆေးသွားမယ်လို့တရုတ်အစိုးရပိုင်းသတင်းဌာနကကြေညာပါတယ်တရုတ်နိုင်ငံမှာရောဂါသည်အသစ်19ဦးတွေ့ရှိကြောင်းကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့ပြီးနောက်ဝူဟန်မြို့ကိုသမ္မတရှီခုလိုတွားရောက်တာပါတခြားကမ္ဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်မြင့်မြန်ဆန်ဆန်ကူးစက်နေပေမဲ့တရုတ်နိုင်ငံမှာတော့ကူးစက်မှုအနည်းတစ်ထက်နည်းလာပါတယ်ကမ္ဘာရေနံစိမ်းတုံးကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်သတင်းလာနေကအာရှဒေသအစုရှယ်ယာဈေးတွေအကြီးအကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်ဂျပန်နိုင်ငံနီကီအစုရှယ်ယာအညွန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပေမဲ့နောက်ပိုင်းမှာတက်ရခိုင်နှုန်းလုံးအတက်ပြခဲ့ပြီးတော့ဟောင်ကောင်ဟန်ဆန်အညွန်ကိန်းတည်ထမလေးရခိုင်နှုန်းအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်အညွန်ကိန်းကအနည်းရခိုင်နှုန်းလောက်ဈေးတက်ပါတယ်ဥရောပဈေးကွက်တွေမှာအစောပိုင်းကအတက်ပြခဲ့တယ်လို့အမေရိကန်ဂျိုယောင်ဂျိုဝဲအစုရှယ်ယာဈေးတွေလည်းဒီကနေ့ဈေးကွက်ဖွင့်ချိန်မတိုင်ခင်မှာတော့အတက်ပြနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်လွိုက်ခမ်းကြီးရွာမှာခမန်းချေမြန်မာကျပ်ငွေကာလာတန်ဖို့113ဘီလီယံရှိတဲ့မွေးရီဆေးဝါးတွေမွေးရီဆေးဝါးချက်ပစ္စည်းတွေကိုဖမ်းဆီးမိတယ်လို့မြန်မာတပ်မတော်ကကွယ်ရေးဦးစီချုံယုံကမတ်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်လွိုက်ခမ်းကြီးရွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဦးချမ်းဘောပိုင်အိမ်ကနေ WY ဆရာမဆေးကြွဆေးပြတွေ88ဆရာမပန်းရောင်ဆေးကြွဆေးပြတွေအပါအဝင်မွေးရီဆေးဝါးချက်အမှသုံးတဲ့အခြားဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးမိခဲ့တယ်လို့လည်းဖော်ပြထားပါတယ်ဥလျော်အပိုင်နယ်ကနေလည်းခမန်းကာလာကျပ်ငွေ 3.9 ဘီလီယံကျော်တန်ဖိုးရှိတဲ့အလွားစိတ်ပြဆေးပြတွေကိုဖန်ဆီးမိကြတာဖြစ်ပါတယ်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါရယ်ရှင်။အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရယ်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအပိတ်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.